ကျမ၏ဝန်ကြီးဌာနဘက်ကထုတ်ပြန်ချက်အရဒီကနေ့ညနေ 9:00 အထိဒီယောဂနဲ့တည်ဆုံးသူဥယေ6ရှိနေကြတာပါယောဂကုဆတ်သူအရေးအတွက်နဲ့ပတ်သက်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနအသိပညာမြင့်တင်ရေးဦးစီးဌာနကညွှန်ကြားရေးမှူးဒေါက်တာဒေါ်ဖြူဖြူအေးက VOA ကိုခုလိုပြောပြပါတယ
်တည်ဆုံးတဲ့လူက6ဦးဖြစ်ပါတယ်6ဦးဖြစ်သွားတာမှာဟုတ်တယ်အမျိုးသမီး2ဦးကလေး2ဦးအမျိုးသမီးကသူက congestive cardiac failure လို့ခေါ်နှလုံးရောဂါပေါ့နော် failure ဖြစ်တဲ့အားတစ်ခုရှိနေတယ်ကလပ်ပိုင်းမှာပဲနောက်တစ်ခါကလေးလေးရကြတော့မူးရပါနှလုံးရပါပဲကိုရှစ်ဆီးတဲ့လူပုံမှာလာရှစ်ဆီးတဲ့လူကအခုဆိုရင်မနေ့ကညနေပြည့်က189ရောက်ရှိလာတယ်တနိုင်ငံလုံးတနိုင်ငံလုံးတော့အဲ189ရောက်ရှိတယ်အဲ့ထဲမှာ positive ဖြစ်တာ35ရောက်တယ်
တည်ဆုံးသူတွေယောဂပိုးရှိသူတွေရဲ့အတိုင်းဝိုင်းပတ်ဝန်းကျင်တွေကိုလည်းကျမကြီးဦးစီးဌာနကစောင့်ကြည့်နေပြီးကြိုတင်ကာကွယ်မှုတွေလုပ်နေတယ်လို့ကျမကြီးတာဝန်ခံတွေကဆိုပါတယ် H1N1 PDM09 ယောဂပိုးတွေ့ရှိထားသူလူနာတွေလည်းထပ်တိုးနေတာကြောင့်ကြိုတင်ကာကွယ်မှုတွေနဲ့ကျမကြီးဆိုင်ရာအသိပညာပေးမှုတွေကိုမြင့်တင်လှုံ့ဆော်သွားဖို့စီစဉ်ထားတယ်လို့ဒေါက်တာဒေါ်ဖြူဖြူအေးကပြောပါတယ်
ကားဝယ်ရေးပိုင်းအောင်ပို့ပြီးတော့တိုးလုံနေတာပေါ့နော်အခုဆိုလို့ရှိရင်ဒီပြည်နယ်နဲ့ကားအုပ်စုမျိုးရာနေတဲ့ဒီကားဆိုင်ရာမီဒီယာတွေနဲ့ဆက်သွယ်ပြီးတော့အောင်ရဖို့လို့ရင်းအင်ဂျီမတီးရီယယ်ကိုအဲ့ဒါတွေကိုပို့ပြီးပေါ့နော်ပြီးတော့သူချင်းနေဒီမနိုင်ငံချက်ချင်းနေအပြင်ရနေပြီးတော့သူတို့ကလည်း activity တွေနဲ့ဆက်ရှာနေဆိုပြီးတော့သူတို့ကိုလည်းပေးထားတာရှိပါတယ်သူတို့ကလည်းဆက်ပြီးတော့ပို့ရှိလုပ်နေပြီနောက်တစ်ခုကတော့မြန်မာနိုင်ငံဆောင်ပေါ့ပဲမနက်ရောင်ရောင်တည်းကလည်းအဲ့ဒီ GP တွေမှာသိပညာပေးလုပ်ငန်းတွေဆက်ပြီးဆောင်ရွက်ဖို့နောက်ပြီးတော့ GP ကနေပြီးတော့သူအများရှိတဲ့လူနာတွေကိုအုပ်ချုပ်ပေးဖို့လို့အတွက်ကိုတက်ခွဲရအောင်ပို့ပြီးလို့အဲ့ဒါလေးတွေကိုသူတို့အခုသိချက်ရောကဌာနတွေနဲ့မြန်မာနိုင်ငံဆောင်တွေနဲ့သွားပြီးတော့အကျိုးမြင့်ပြီးပြီးပြီးတော့အဲ့ဒါအောင်ဆက်ပြီးပို့ပြီးလို့ဆောင်ရွက်တတ်နိုင်ပါနော်အဲ့ဒါတော့သူတို့ကကုသရေးပိုင်းရောအားဝေးရေးပိုင်းရောသုံးလို့ဆောင်ရွက်နေတယ်ပေါ့
ဒီယောဂပို့ကိုစကိုင်းတိုင်းရှမ်းပြည်နယ်မြောက်ပိုင်းနေပြည်တော်နဲ့ရန်ကုန်တိုင်းတွေမှာတွေ့ရှိထားပြီးရန်ကုန်တိုင်းမှာတော့အဖြစ်များနေတယ်လို့ကျန်းမာရေးဦးစီးဌာနကအသိပေးထားပါတယ်။အခုလိုရာသီမျိုးမှာအေးအေးမိတုတ်ကွေးဖြစ်လေရှိတာကြောင့်တတိထားနေထိုင်ဖို့အပြင်ကိုကနေထိုင်မကောင်းဘူးဆိုရင်လူများရှိတဲ့နေရာကိုမသွားလာပဲအတက်နိုင်ဆုံးရှောင်ကျဉ်ကြဖို့နဲ့အသက်ရှူလမ်းကြောင်းကနေတဆင့်ကူးတဲ့ဒီယောဂအတွက်ချောင်းဆိုးနာချင်ရင်ယောဂပိုးမပြန့်ပွားအောင်ဗစက်နှခေါင်းတွေကိုအုပ်ခိုင်းပေးထားဖို့လက်ကိုမကြမကြဆေးကြောဖို့လည်းတတိပေးထားပါတယ်။လက်ရှိအဖြစ်တော့ကျမ၏ဝန်ကြီးဌာနကတနိုင်ငံလုံးတိုင်းတာနဲ့ဒီတုတ်ကွေးယောဂကူးစက်မှုကာကွယ်ရေးပညာပေးလုပ်ငန်းတွေကိုလှုပ်ဆောင်နေပါတယ်။လူလူချင်းကူးစက်တဲ့ယောဂဖြစ်တဲ့အတွက်နေဆက်အဝင်ထွက်တွေအထူးသဖြင့်လေစိတ်တွေမှာအပူချိန်တိုင်းကိရိယာတွေနဲ့စစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းကျမ၏ဦးစီးဌာနဘက်ကပြောဆိုထားပါတယ်။ဒီယောဂပိုးကာကွယ်ဆေးထိုးမဲ့သူတွေအနေနဲ့အရင်ဆုံးဆရာဝန်တွေနဲ့တိုင်ပင်ပြီးမှသာထိုးဖို့ကိုလည်းကျမ၏ဦးစီးဌာနဘက်ကတိုက်တွန်းထားပါတယ်။ကျမ၏ဦးစီးဌာနကတော့ပြည်သူလူထုတွေအနေနဲ့ယောဂနဲ့ပတ်သက်ပြီးစိုးရင်တကြီးမဖြစ်ဖို့နဲ့အသက်အရွယ်ကြီးသူတွေနဲ့ကလေးသူငယ်တွေယောဂဖို့အခန်းရှိသူတွေသာပိုပြီးတတိထားဖို့တတိပေးထားပါရယ်။တုတ်ကွေးယောဂဖြစ်ပွားနေတယ်လို့တန်တရားရှိရင်ပြည်သူတွေအနေနဲ့အချင်းချင်းပြည်သူစေယုံနေစီကိုအမြန်ဆုံးကုသမှုလာရောက်ခံယူဖို့လေပြည်သူလူထုကိုတိုက်တွန်းထားပါရယ်ရှင်။